Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်က2014ခုနှစ်ဩဂုတ်လ15ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 3240နဲ့48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတို့ရရှိမြန်အားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
ကျွန်တော်ကတော့ဇုံးလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကီကယာရုကနေဆင့်ပေးမဲ့အကြောင်းပြောကြားလိုက်ပါတယ်အစ္စရဲနဲ့ပါလက်စတိုင်းကြားအပြစ်ခတ်ရဆဲဆက်လက်တည်ရှိနေပါတယ်အီဗိုလာဗိုင်းရပ်စ်ရောဂါပိုပြန့်ပွားမှုကထိန်းချုပ်နိုင်အောင်ဆီရာလီယွန်လိုင်ဘေးရီးယားနိုင်ငံပါဝင်တခြားနိုင်ငံတကာမိတ်ဆွေတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းသမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကိုကြီးညာအပြီးမှနားဆင်ကြရမှာတွေကတော့
The United States is going to do everything we can to help the reformers in Burma, especially by supporting nationwide elections next year.
American နိုင်ငံသားဝင်ကြီး John Kerry ပါမကြာခင်ကမြန်မာနိုင်ငံကိုသူတွားရောက်ခဲ့စဉ်အချိန်မှာတွေ့ခဲ့ရတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုပြန်ပြီးတော့ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာသတင်းလွှာအပြည့်စုံကိုနားဆင်ကြမှာဖြစ်ပါတယ်။အဲ့ဒါအပြင်အီရတ်နိုင်ငံကအစွန်းရောက်သမားတွေကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေအီဘိုလာရောဂါဖြစ်ပွားနေတဲ့တန်းပြည်တွေကိုခရီးမသွားဖို့တားမြစ်တဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ WHO အဖွဲ့ကြီးရဲ့သဘောထားစတဲ့သတင်းလွှာတွေအပြင်နာနာခင်းနိုင်ထုတ်လွှင့်နေကြအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ထုတ်လွှင့်နေတဲ့ကျန်းမာရေးပြီးတော့တိုင်းရင်းသတင်းလွှာစာတာတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုသားညွန့်ဦးတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
နိုင်ငံရေးအကြတဲ့တွေနဲ့ရင်ဆိုင်နေရတဲ့အီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကီကသူ့အနေနဲ့ယာရုကဆင်ပြမဲ့အကြောင်းနဲ့သူ့နေရာမှာအစားထိုးဖို့ရွေးချယ်ထားတဲ့သူကိုထောက်ပံ့ပေးသွားမယ့်အကြောင်းပြောကြားလိုက်ပါတယ်။ယာရုကဆင်ပြဖို့အတွက်နိုင်ငံတကာရဲ့ဖိအားပေးမှုတွေအကြီးအကျယ်ခံနေရတဲ့မစ္စတာမာလီကီကသူ့အနေနဲ့ယာရုကဆင်ပြမဲ့ဆုံးဖြတ်ချက်ကိုကြာတာပြည်နဲ့နောက်ပိုင်းကတနင်္ဂနွေလုံးကိုရုပ်မြင့်တန်ကြားကတဆင့်ပြောကြားခဲ့တာဖြစ်ပါတယ်။သူ့နေရာကိုအစားထိုးဖို့ရွေးချယ်ထားတဲ့ဝန်ကြီးချုပ်လောင်းဟိုက်ဒါအယ်အဘာဒီကိုပံ့ပိုးပေးသွားမယ်လို့ဂရုပြုပြောဆိုခဲ့ပါတယ်။အီရန်နိုင်ငံရဲ့သမ္မတသစ်ဖာဝူမာဆူမ်ကမစ္စတာအဘာဒီကိုတင်းလာနေမှာဝန်ကြီးချုပ်အဖြစ်အဆိုပြုလိုက်တာဖြစ်ပါတယ်။ရှီးယားမွတ်စလင်ဘာသာဝင်မစ္စတာမာလီကီအနေနဲ့နိုင်ငံတကာရဲ့ထောက်ခံမှုတွေတဖြည်းဖြည်းကျဆင်းလာတာနဲ့ရင်ဆိုင်နေရပြီးသူ့အနေနဲ့အီရန်နိုင်ငံအတွင်းကလူမျိုးဘာသာမတူတဲ့ဆူနီရှီးယားနဲ့ကတ်လူမျိုးစုတွေအကြားညီညွတ်ရေးရအောင်မဆောင်ရွက်နိုင်ဘူးဆိုပြီးပြောဆိုဝေဖန်ခံနေရတာဖြစ်ပါတယ်။မစ္စတာမာလီကီအနေနဲ့ဝန်ကြီးချုပ်အဖြစ်ခန့်အပ်ဖို့ရွေးချယ်ထားတဲ့အဘာဒီကိုပံ့ပိုးပေးသွားမယ်အကြောင်းပြောကြားလိုက်တာဟာအီရတ်နိုင်ငံမှာညီညွတ်ရေးရရှိဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့အမေရိကန်သမ္မတအေဘီရောကကြာတာပြည်နေနောက်ပိုင်းမှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်မစ္စတာမာလီကီရဲ့ဆုံးဖြတ်ချက်ကိုနိုင်ငံတကာကထောက်ခံကြောင်းလဲအမျိုးသားလူမျိုးရေးအကြံပေးအရာရှိဆူဇန်ရိုက်စ်ကပြောကြားလိုက်ပါတယ
်အစ္စရေးနဲ့ဟားမတ်အကြားယာယီအပြစ်ခတ်ရစဲရေးကိုသက်တမ်းတိုးလိုက်တာကြောင့်မလို့ဂါဇာကမ်းမြောင်နဲ့အစ္စရေးတောင်ပိုင်းကတန်းနဲ့ချီရဲ့ပြည်သူတွေအတွက်အခြေအနေတွေဒီကြာတာပြည်နေမှာအေးအေးချမ်းချမ်းရှိနေပါတယ်ဂါဇာဒေသစစ်ပွဲအပြီးသက်ရေးမှာအခြေခံတဲ့သဘောတူညီချက်ရဖို့အတွက်အီဂျစ်နိုင်ငံကိုင်ရိုမှာဆွေးနွေးညှိနှိုင်းနေကြတာမလို့နောက်ထပ်၅ရက်အပြည့်ရချင်းတက်တန်းတိုးဖို့အတွက်အီဂျစ်ညှိနှိုင်းမှုတွေကကြိုးပမ်းနှံခဲ့တာပါတက်တန်းတိုးချင်ကတော့ဒီဗိုလ်တုံးနဲ့သကောင်းရံမှာစတင်ခဲ့ပါတယ်ဒါပေမဲ့လို့အဲ့ဒီညာဘက်မှာပဲအပြန်လှန်ဒုံးကျည်တွေနဲ့တိုက်ခိုက်တာလေကြောင်းတိုက်ခိုက်မှုတွေတော့ရှိခဲ့ပါတယ်အထိခိုက်တော့သတင်းမရပါဘူးအစ္စရေးမျိုးတော်မှာတော့ဒီလူထောင်ကနန်းစုဝေးပြီးတော့အစ္စရေးကိုပါလက်စတိုင်းဘက်ကနေပြီးတော့ဒုံးကျည်တွေပစ်ခတ်နေတာရပ်ဆိုင်းဖို့အတွက်အစ္စရေးအစိုးရနဲ့စစ်တပ်ကိုတောင်းဆိုတိုက်တွန်းနေပါတယ်ပီဂရီပရီပခတ်အတွက်မှာအစ္စရေးဘက်ကဂါဇာဘက်ကနေပြီးတော့စစ်သွေးကြွတွေကဒုံးကျည်အစင်းကြီးထောင်နဲ့ချီပြီးတော့ပစ်ခတ်ခဲ့ကြတာပါဒီအတွက်လည်းတလားကြော်ကြာတင်းမာမှုတွေအပြန်အလှန်ပစ်ခတ်မှုတွေရှိပြီးတော့ဂါဇာမှာတော့ပါလက်စတိုင်း1900ကျော်သေဆုံးခဲ့ရပါတယ်အများစုဟာအရသားတွေဖြစ်ကြပါတယ်အစ္စရေးဘက်မှာတော့68ဦးသေဆုံးပြီးတော့အများစုကတော့ဆက်သားတွေဖြစ်ပါတယ်ခင်ဗျာ
အာဖရိကန်တိုက်ပွဲအနည်းဆုံးလူပေါင်း1000ကျော်သေဆုံးခဲ့ရတဲ့ Ebola virus ပိုးပြန့်ပွားမှုကထိန်းချုပ်နိုင်အောင်ဆီရာလီယွန်နဲ့လိုင်ဘေးရီးယားတို့အပါအဝင်တခြားနိုင်ငံကနိုင်ငံတကာကမိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်တိတန်ချထားကြောင်းသမ္မတဘာရက်အိုဘားမားကပြောကြားလိုက်ပါတယ်အမေရိကန်ကကူညီလှုပ်ဆောင်မဲ့အခြေအနေတွေကိုလိုင်ဘေးရီးယားသမ္မတအဲလန်ဂျွန်ဆန်ဆာလီဖ်ဆီရာလီယွန်သမ္မတအာနက်စ်ဘိုင်ကိုရိုမာရိုနဲ့တရားစီပြုလုပ်တဲ့တယ်လီဖုန်းနဲ့ပြောဆိုမှုအတွင်းထားလောင်းပြောကြားခဲ့ခြင်းဖြစ်တယ်လို့သမ္မတအင်ဂျီရောကသတင်းထုတ်ပြန်ပါတယ်Ebola virus ပိုးကြောင့်သေဆုံးသွားသူတွေအတွက်ဝန်ထမ်းကြောင့်လည်းသမ္မတဥပမာကထည့်သွင်းပြောကြားခဲ့တယ်လို့ဆိုပါတယ်။ Sierra Leone နိုင်ငံမြို့တော် Freetown မှာရှိတဲ့ American တန်ရုံးဝန်ထမ်းတွေကစော်ပြီးထွက်ခွာလို့ရတဲ့မိသားစုဝင်တွေပြန်လာကြဖို့ကြာတာပြည်နဲ့အစောပိုင်းမှာ American အစိုးရကအမိန့်ထုတ်ပြန်ခဲ့ပါတယ်။သူတို့အဲ့ဒီလိုပြန်လာလို့ရနိုင်အောင်အစိုးရအနေနဲ့ကြိုတင်လှုပ်ဆောင်မှုတွေကို အထူးသတိထားဆောင်ရွက်ခဲ့တဲ့အကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးမာရီဟက်ကပြောပါတယ်
အခုလိုမျိုးဒီအီဘိုလာရောဂါကူးစက်ပြန့်နှံ့မှုတွေကြောင့်ကုန်သွယ်ရေးနဲ့သေယူပို့ဆောင်ရေးဘိုင်းတွေမှာနိုင်ငံအတော်များများတစ်လလောက်အနည်းဆုံးထိခိုက်နှောက်ယှက်မှုတွေဖြစ်နိုင်ပြီးတော့အစိုးရတွေရဲ့ဘာသာငွေကြေးနဲ့စီးပွားဖွံ့ဖြိုးမှုကိုလည်းထိခိုက်နိုင်တယ်ဆိုပြီးတော့အစိုးရကစစ်တဆောင်ကဖော်ပြပါတယ်အခုတစ်ခေါက်အီဘိုလာဗိုင်းရပ်စ်ကူးစက်မှုဟာအာဖရိကတိုင်းမှာအဆိုးဆုံးကြုံရတာဖြစ်ပြီးတော့ဒီပေါ်မှာအကဲဖြတ်ချက်ကိုမူဒီဆိုပြီးတော့ဒီစီးပွားရေးတုံ့တက်မှုအဖွဲ့ကအစိုးရကထုတ်တာပါဗိုင်းရပ်စ်ပြန့်နှံ့မှုရပ်တန့်အောင်လို့ကြိုးပမ်းကြတဲ့နေရာမှာတာဝန်ရှိသူတွေဟာနေဆက်ဂိတ်တွေဈေးတွေကျောင်းတွေကိုပိတ်လိုက်ရတယ်လို့ပဲဝန်ထမ်းအလုပ်သမားတွေကိုအလုပ်နှောက်ွင့်ပေးရတာ၊နောက်အားကစားပွဲတော်တွေကိုရပ်ဖြည့်ရတာမျိုးတွေဖြစ်ခဲ့တယ်လို့အစိုးရကမှာဖော်ပြပါရတယ်။ Liberia, Ghana နဲ့ Sierra Leone နိုင်ငံတွေကကျန်းမာရေးဝန်ထမ်းတွေပါကူးစက်ခံရပြီးတော့သေဆုံးမှုတွေပါရှိတာကြောင့်စေယုံချုပ်ကိုလည်းပိတ်ပစ်ခဲ့ရတယ်လို့ဆိုထားပါရတယ်။ဒါ့အပြင်ဒီယောဂပူးကူးစက်လာမှာကိုဆိုလို့အချို့နိုင်ငံတွေကိုသွားတဲ့နိုင်ငံတကာလေကြောင်းလိုင်းတွေလည်းဖြတ်သိမ်းခဲ့ရတယ်လို့ဆိုပါရတယ်။ယူနန်ကုမ္ပဏီချုပ်ကလည်းအဲ့ဒီဒေသတွေမှာရှိတဲ့သူတို့ရဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူခဲ့ပါရတယ်။Aslo Middle Corridor တတ်တူမိုင်းကုမ္ပဏီကဆိုလို့ရှိရင် Liberia မှာရှိတဲ့သူတို့လုပ်ငန်းတချို့ကိုရပ်ဆိုင်းထားရပါတယ်။ Nigeria နိုင်ငံမှာ Ebola ရောဂါကူးစက်ခံမှုဟာပမာဏအနည်းငယ်ပဲရှိတဲ့ဆိုပေမဲ့အတော့ကိုစိုးရင်ရတဲ့အဆင့်ကူးစက်မှုအခြေအနေဖြစ်နေတာမလို့ဒါဟာ Nigeria နိုင်ငံရဲ့ရေနံနဲ့သဘောတန့်ွေထုတ်လုပ်မှုတွေအပေါ်မှာပါကြီးကြီးမားမားရိုက်ခတ်မှုရှိနိုင်တယ်ဆိုပြီးတော့ Moody အဖွဲ့ရဲ့အစီအစဉ်သားမှာဖော်ပြထားပါတယ်ခင်ဗျာ။
ယူအမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
အမေရိကန်တံခါးတရင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ယူကရိန်းနိုင်ငံအရှေ့ဘက်ကခွက်ထွက်ရေးသဘုံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေမှာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာပါတယ်။ယူကရိန်းနေဆက်အနီးကိုထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ရုရှားရင်တန်းတွေရောက်လာနေချိန်မှာပဲအခုလိုပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်ပေါ်လာတာပါ။မြို့လည်းကောင်အနီးကိုပထမဆုံးအကြင်ကျလာတဲ့အမြောက်ဆန်တွေကြောင့်လူနှစ်ဦးသေဆုံးပြီးတော့ကုန်တိုက်နှစ်ခုနဲ့တခြားဈေးဆိုင်အတော်များများလည်းပျက်စီးသွားတယ်လို့ဒွန်ယက်စ်မြို့နယ်ကောင်စီကပြောပါတယ်။ရင်းနံတိုလောင်တဲ့နေရာမှာလည်းမိလောင်မှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့3ရက်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရသား84ဦးသေဆုံးပြီး116ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံကြမ်းမာရေးအရှိတွေကပြောပါတယ်။ဒီတော့တွင်ရုရှားတို့ရဲ့အဆိုအရလူသားချင်းစာနာထောက်ထားတဲ့အကူအညီတွေတင်ဆောင်လာတယ်ဆိုတဲ့ရင်တန်းဟာယူကရိန်းနိုင်ငံအခြေပိုင်းကိုဥတီလာနေပါတယ်။ထရက်ကအစီး300လောက်ပါတဲ့အဲ့ဒီရင်တန်းဟာရုရှားနိုင်ငံအနောက်တောင်ပိုင်းဖိုရိုနက်စ်မြို့မှာထောက်ပံ့ရေးပစ္စည်းတွေတင်ဆောင်ပြီးကြာသပတေးနေ့ကထွက်ခွာလာတာဖြစ်ပါတယ်။
အမေရိကန်ပြည်တော်စုအနောက်လေပိုင်းကမစ္စရီပြည်နယ်စိန့်လူးဝစ်မြို့စင်ကြီးဘုံတစ်ခုမှာလက်နက်မဲ့လူမဲစစ်ကြောသက်တူကိုရဲရရှိတူကပစ်တက်ခဲ့တာကြောင့်မငြိမ်မသက်ဖြစ်နေတဲ့ပုံမှာအေးချမ်းချမ်းနဲ့တည်ငြိမ်ငြိမ်ရှိကြဖို့ဆိုပြီးတော့ဒေသခံတွေကိုသမ္မတဥဘာမာကတောင်းဆိုလိုက်ပါတယ်။လူမဲအများစုရှိတဲ့ Ferguson အရက်မှာတင်းမာမှုတွေအရှိန်မြင့်နေတာကြောင့်အခြေအနေကိုဘယ်လိုမျိုးရှေ့ဆက်ကြမလဲဆိုတာကိုနောက်ကိုတလှမ်းဆုပ်ကြပြီးတော့အသေးချာပြန်လည်သုံးသပ်စဉ်းစားကြဖို့နိုင်ငံသားတွေကိုရောအာဏာပိုင်တွေကိုပါသမ္မတဥဘာမာကတိုက်တွန်းခဲ့တာပါ။အခုဖြစ်ပျက်တဲ့အတူရှိလာတဲ့တင်းမာမှုတွေမှာရဲတပ်ဖွဲ့ဘက်ကအင်အားအလွန်ကျွံသုံးတာကိုရောဒေသခံချုပ်ကဖျက်ဆီးမှုတွေလုပ်တာကိုပါခွင့်ပြုတီးခတ်လို့မရဘူးလို့သမ္မတဥဘာမာကပြောပါတယ်။အသက်16နှစ်အရွယ်မိုက်ကယ်ဘရောင်းသေဆုံးခဲ့ရတဲ့ဖြစ်ရပေါ်မှာတီးကြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်သွားဖို့တရားရေးဌာနနဲ့ FBI ပြည်အောင်စုထောက်လိုင်းဘီရိုတို့ကိုသူတာဝန်ပေးထားတယ်လို့လည်းသမ္မတဥဘာမာကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကမိုက်ကယ်ဘရောင်းသေဆုံးခဲ့ရတဲ့ဖြစ်ရမှာနိုင်ငံသားအခွင့်အရေးကိုချိုးဖောက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးသွားဖို့ဖြစ်ပါတယ်။သေဆုံးသူဘရောင်းဟာရဲကားထဲမှာရဲရရှိနဲ့ခတ်ရံဖြစ်ပြီးတဲ့နောက်ပြစ်တက်ခံရတာလို့ Ferguson ရဲရရှိတွေကပြောပါတယ်။ဒါပေမဲ့လို့မျက်မြင်တွေအပြောမှာတော့သူဟာအဖမ်းခံဖို့လက်မြောက်ပြတဲ့အချိန်မှာပဲအချက်ပေါင်းများစွာပြစ်ခံခဲ့ရတာလို့ပြောနေပါတယ်။ပြစ်ခဲ့တဲ့ရဲရရှိဘယ်သူလဲဆိုတာကိုတော့ရဲတပ်ဖွဲ့အကြီးအကဲ Thomas Jackson ကထုတ်ပေါ်မပြောသေးပါဘူး။အဲ့ရဲရရှိကလည်းအခုချိန်ထိရာဇဝတ်မှုနဲ့ရေးယူထားတာမျိုးမရှိဘူးလို့ဆိုပါတယ်။ဒီလူငယ်သေဆုံးတဲ့ကိစ္စကြောင့်မလို့ဒီ Ferguson ရက်ကွက်မှာလင်းညာစက်တိုက်ဆနာပြမှုတွေဖြစ်နေတာကနေပြီးတော့ဘုတုံနေ့ညတော့ကတော့ရာကနန်းရှိတဲ့ဒေသခံစနားပြသူတွေကိုလုံနေရဲတွေကမြေယိုပုံတုံးပြီးတော့လူစုခွဲခဲ့ရပါတယ်။စနားပြသူချို့ဟာဈေးဆိုင်တွေကိုဖျက်ဆီးလူရဲမှုတွေရှိလာတာကြောင့်လဲစနားပြမှုကနေပြီးတော့ကြမ်းဖက်တဲ့ပုံစံတချို့ကိုတော့ရောက်လာခဲ့ပါတယ်ခင်ဗျာ
။ဥရောပစီးပွားရေးဇုံအဖွဲ့ဝင်18နိုင်ငံကစီးပွားရေးဟာထွက်တက်မှုမရှိဘဲရပ်တန့်နေကြပါတယ်။ယူရိုငွေကြေးစနစ်အသုံးပြုတဲ့နိုင်ငံတွေကစီးပွားရေးအခြေအနေဟာတစ်နှစ်လောက်အနည်းငယ်ထွက်တက်မှုရှိနေခဲ့ရာက AP နဲ့ဇွန်လအတွင်းတန်နေခဲ့တယ်လို့ဥရောပသမဂ္ဂကကြာသပတေးနေ့မှာပြောပါတယ်။ဥရောပတိုက်ရဲ့စီးပွားအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့ဂျာမနီအပြင်အီတလီနိုင်ငံမှာလည်းဒသမ200ခန့်လုံးစီးပွားကျသွားခဲ့တယ်လို့ဆိုပါတယ်။ပြင်သစ်နိုင်ငံရဲ့စီးပွားရေးအခြေအနေကတော့မတိုးမလျော့ပဲလို့ဆိုပါတယ်။ ယူရိုဇုန်တစ်ခုလုံးပေါင်းလိုက်ရင်ကမ္ဘာအကြီးဆုံးစီးပွားအုပ်စုဖြစ်ပါတယ်။ဒါပေမဲ့အလုပ်လက်မဲ့စားတောက်ကုန်စည်နှုန်းတွေကလည်းငွေကြေးဖောင်းပွားမှုနဲ့မတည်မရင်ဖြစ်နေတာ။ယူကရိန်းနိုင်ငံမှာရုရှားကနိုင်ငံရေးနဲ့စီးရေးအရဝန်ရောင်းဆက်ဖက်မှုတွေဖြစ်ပေါ်နေတာတွေကနေတာကဒီစီးပွားရေးတိုးတက်မှုကြီးရနေတာဖြစ်ပါတယ်။ယူရိုဇုန်မှာစီးပွားကျနေတာကယူရိုဇုန်နဲ့ကုန်သွယ်ဘက်ဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။2008ခုနှစ်နဲ့2009ခုနှစ်တည်းမှာစီးပွားရေးအဆိုးဆုံးအဆင့်ကိုကျဆင်းခဲ့ပြီးတဲ့နောက်အမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာစီးပွားတိုးတက်ကောင်းမွန်နေခဲ့ပါတယ်။
ပေါ်ယမ်မင်းကြီးဖရန်စစ်ဟာ9ရက်ကြာတောင်ကိုရီးယားနိုင်ငံခီးစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်။စစ်ဆေးဆွေးနွေးမှုတွေကဒီကိုရီးယားကျွန်းဆက်ကိုညင်းနေရစေမှာဖြစ်တယ်ဆိုပြီးတော့လည်းအဲ့ဒီမှာပြောသွားပါတယ်။ပေါ်ယမ်မင်းကြီးဖရန်စစ်ဟာဆိုးမျိုးကိုကြာသပတေးနေ့မှာရောက်ရှိခဲ့ပြီးတဲ့နောက်ပိုင်းဒီတောင်ကိုရီးယားသမ္မတပတ်ကွမ်ဟေးနဲ့တွေ့ဆုံခဲ့ပြီးတော့ခေါင်းဆောင်2ဦးဟာပူးတွဲမိကုန်းတွေပြောကြားခဲ့ပါတယ်။တန်တမာကြီးဆိုတာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲတာတွေချင်းချောက်တာတွေမဟုတ်ဘဲနဲ့စစ်ဆေးဆွေးနွေးမှုအပေါ်မှာခြေခံတယ်ဆိုပြီးတော့ပေါ်ယမ်မင်းကြီးဖရန်စစ်ကအင်္ဂလိပ်လိုပြောသွားပါတယ်။ကိုရီးယားမှာညီငယ်မရသေးပဲဖြစ်နေတာကဒေသတစ်ခုလုံးရဲ့တည်ငြိမ်မှုကိုပါခရိုင်ရိုက်စေတယ်လို့သူကမှတ်ချက်ပြီးပြောပါတယ်။တောင်ကိုရီးယားသမ္မတပတ်ကွင်ဟေးကလည်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာစိုးရင်ထိတ်လန့်မှုတွေနဲ့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းပြီးတော့ပြန်လည်ပေါင်းစည်းရေးအတွက်အာရုံစိုက်လုပ်တင်တယ်လို့ဆိုပါတယ်။ပုံရမင်းကြီးတောင်ကိုရီးယားနိုင်ငံကိုလာရောက်စဉ်အတွင်းဝိပုစုတောင်းပေးတာတွေနောက်ညီငယ်ရေးနဲ့ပြန်လည်တက်မြောက်ရေးအတွက်ပြောကြားခဲ့တာတွေအတွက်လည်းကျေးဇူးတင်ကြောင်းလည်းသူမကပြောဆိုခဲ့ပါတယ်။
အခုသတင်းပအစောပိုင်းကကွယ်လွန်သွားခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်မင်းသားရောဘင်ဝီလျံစ်ဟာပါကင်ဆန်လို့ခေါ်တဲ့အကျောအာနယ်ပြီးခြေရည်လက်တွေတုံတဲ့အကျောရောဂါကြောင့်ခုခုကိုတတ်သေးသွားခြင်းဖြစ်နိုင်ကြောင်းကျန်းရစ်သူဇနီးဖြစ်သူကပြောပါတယ်။တင်းလာနေကမြောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေမှခုခုကိုတတ်သေးခြင်းမပြုလို့ခင်ရောဘင်ဝီလျံစ်ဟာစိတ်ကြဝေဒနာအန်ဇာတီလို့ခေါ်တဲ့တောကကြီးတဲ့ရောဂါနဲ့ပါကင်ဆန်အကျောရောဂါဝေဒနာတွေကိုခံစားနေရကြောင်းဇနီးဖြစ်သူဆူဇန်ရှနိုက်ဒါကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုသားညုံဦးတို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေအလှည့်ကိုဆက်ကြအောင်ပါမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲလုပ်ငန်းတွေမှာလှုပ်ဆောင်စရာတွေကျန်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အစိုးရကိုတွန်းအားပေးသွားမှာဖြစ်တယ်လို့ကူညီဆောင်ရွက်နိုင်တာမှန်သမျှကိုလည်းကူညီပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်ဒါပေမဲ့အရေးကြီးတဲ့ရွေးချယ်မှုတွေကိုတော့မြန်မာခေါင်းဆောင်ပိုင်းကလှုပ်ဆောင်ရမှာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ဒီကြောင်တေးစိတ်ကိုကိုသားညင်ဦးကတင်ဆက်ပေးမှာပါခင်ဗျာ
အမေရိကန်နိုင်ငံကြီးဝန်ကြီးကယ်ရီဟာပြီးခဲ့တဲ့သတင်းပတ်မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်သူမြင်တွေ့ခဲ့ရတဲ့ပြောင်းလဲမှုအခြေအနေတွေပေါ်မှာကျင်းနေအားရတဲ့အကြောင်းတနေ့တုန်းကဒီဟာဝိုင်ယီဟိုနိုလူလူတက္ကသိုလ် East West Center မှာပြောဆိုသွားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့နှစ်စိတ်လောက်မြန်မာဒီမိုကရေစီရေးအတွက်အားပေးဆောင်ရွက်ခဲ့တဲ့အပေါ်မှာကျင်းနေအားရမိပြီးတော့အခုအပြောင်းလဲအချက်ကိုသူကိုယ်တိုင်မျက်မြင်တွေ့ခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လို့လည်းမြန်မာနိုင်ငံပြောင်းလဲအတွက်ကြီးမားတဲ့စံတတ်မှုတွေကိုတော့မြန်မာခေါင်းဆောင်တွေရင်ဆိုင်နေရတယ်လို့နိုင်ငံရေးဝန်ကြီးကထောက်ပြပြောဆိုသွားပါတယ
် But Burma still has a long way to go. And those leading its democratic
ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့တိုးတက်ပြောင်းလဲဖို့သွားစရာအတော်တော့ကြံပါသေးတယ်။အခုရှိနေတဲ့နည်းနည်းတဲ့စိန်ခေါ်မှုတွေကိုလက်ရှိဒီမိုကရေစီပြောင်းလဲကိုဦးဆောင်နေကြသူတွေကကိုင်တွယ်ဖြစ်ရှင်းနေကြပါတယ်။အဲ့ထဲမှာစစ်တပ်ရဲ့အခမ်းကဏ္ဍအစ်ကိုဘယ်လိုသတ်မှတ်မလဲ။ဖွဲ့စည်းပုံပြောင်းလဲရေးနဲ့လွတ်လပ်ပြီးမြတ်တဲ့ရွေးကောက်ပွဲဖြစ်လာဖို့ကိစ္စတွေစစ်စုနှစ်တွေချီပြီးကြာမြင့်နေတဲ့ပြည်တွင်းစစ်ကိုအဆုံးသတ်ဖို့မြန်မာပြည်သူတွေရဲ့လူခွင့်ရေးကိုဥပဒေအရအာမခံချက်ပေးဖို့ဆိုတာတွေပါဝင်ပါတယ်။အချိန်ထဲမှာလည်းပဲယင်းဤမြုံနယ်မှုတွေပိုဖြစ်လာဖို့ဆွဲဆောင်တာအဂရိလိုက်စားမှုတွေကိုတိုက်ဖြတ်တာတိုင်းပြည်ရဲ့တစ်တောနဲ့အခြားအရင်းမြစ်တွေကာကွယ်ဖို့လှုံ့ဆော်နေကြတာလည်းရှိပါတယ်။ဒါတွေဟာမြန်မာနိုင်ငံအပြောင်းအလဲအတွက်ကြီးမားတဲ့စံတတ်မှုတွေပါဒါရီအတွက်ကျွန်တော်တို့အနေနဲ့ကူညီဆောင်ရွက်ပေးသွားဖို့ရည်ရွယ်ထားပါတယ်။ဒါပေမဲ့နောက်ဆုံးမှာတကယ့်အရေးကြီးတဲ့ရွေးချယ်မှုတွေကိုတော့မြန်မာခေါင်းဆောင်မှုတွေကလှုပ်ဆောင်ရမှာဖြစ်ပါတယ်
။နိုင်ရှင်ကျဲအရဆိုရင်တော့ဒေသတွင်းနိုင်ငံချို့အထူးဖြစ်တော့ဒီထိုင်းနိုင်ငံအတွက်မှာစစ်တပ်ကအာဏာသိမ်းပြီးတော့ဒီမိုကရေစီနောက်ပြန်လှည့်နေတဲ့အခြေအနေကိုထောက်ပြပြီးတော့မြန်မာနိုင်ငံအပြောင်းလဲဟာဒေသတွင်းထင်ရှားသိသာမှုဖြစ်စေတယ်လို့လည်းပြောသွားပါတယ်။မြန်မာနိုင်ငံမှာဆက်ပြီးတော့အပြောင်းလဲတွေဖြစ်သွားဖို့ကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့တတ်နိုင်သမျှအားလုံးကူညီသွားမယ်လို့နိုင်ငံကျိုင်းဝန်ကြီးကယ်ရီကပြောသွားပါတယ်။
The United States is going to do everything we can to help the reformers.
မြန်မာနိုင်ငံကပြည်ပြင်ပြောင်းလဲလှုပ်ဆောင်သူတွေကိုအကူအညီပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့အရာရာလှုပ်ဆောင်ပေးသွားမှာပါ။ဒုစရင်တော့လာမယ့်နှစ်ရွေးကောက်ပွဲကိုအကူအညီပေးသွားမှာပါ။ရခိုင်ပြည်နယ်ကလူမှုအကျပ်တဲတွေကိုဖြေလျှော့နိုင်ဖို့အမုန်းစကားနဲ့ဘာသာရေးကြမ်းဖက်မှုတွေကိုအရေးယူဆောင်ရွက်ဖို့ဗဇီးပုံပြည်ပြင်ပြောင်းလဲလှုပ်ဆောင်ဖို့လွတ်လပ်စွာစုယုံခွင့်ဆန္ဒဖော်ထုတ်ခွင့်တွေကိုအကာအကွယ်ပေးဖို့ဆိုတာတွေကိုမြန်မာအစိုးရကလည်းကျွန်တော်တို့တိုက်တွန်းသွားပါမယ်။
ဟိုနိုလူလူတက္ကသိုလ်မှာဒီအာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်အစိုးရမူဝါဒအမြင်တွေကိုပြောဆိုတဲ့နေရာမှာမြန်မာနိုင်ငံရဲ့ကိစ္စကိုပါဝန်ကြီးကယ်ရီကထည့်သွင်းပြောဆိုသွားတာပါ။အ အာရှနဲ့ပတ်သက်လို့မြန်မာအပါဝင်အလားအလာကောင်းရှိတဲ့အခြေအနေတွေကိုထောက်ပြသလိုပဲအမေရိကန်ပြည်တော်စုအနေနဲ့လည်းကိုယ့်ရဲ့မဟာဗျူဟာကြကြကျိုးစီးပွားအတွက်ဒီဒေတာနဲ့ဆက်ဆံမှုတွေကိုတိုးမြင့်သွားမယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုတားညင်ဦးပါခင်ဗျာအခုတော့အီရတ်နိုင်ငံဘက်ကအခြေအနေကိုကြည့်ကြအောင်ပါအီရတ်နိုင်ငံမြောက်ပိုင်းမှာဆွန်နီအစွန်းရောက်တဲ့ရန်ကနေထွက်ပြေးနေကြတဲ့သူတွေရဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာအခြေအနေဟာငိုထင်ထားသလောက်စိုးရင်စရာမရှိဘူးလို့စီရေးအကဲဖြတ်အဖွဲ့ကဆုံးဖြတ်လိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်အဲ့ဒီထွက်ပြေးနေကြတဲ့သူတွေထဲမှာရာဇီဒီလူမျိုးစုဝင်ထောင်ပေါင်းများစွာလည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုရဲ့တာဝန်ရှိသူတွေကတော့လေကြောင်းကနေစားနပ်ရိက္ခာတွေအကူအညီပေးနေပြီးတော့စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အပေါ်မှာချီးကျူးလိုက်ပြီးကုန်ကြစည်များပြီးတော့စွန့်စားပြီးလုပ်ရမယ်ကေဆေးကြီးအစီအစဉ်တွေကိုတော့ဖြစ်နိုင်ချေနေတယ်လို့ပြောဆိုပါတယ်အမေရိကဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Victor Vecti သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်စစ်ဘက်ဆိုင်ရာအရာရှိဆယ်ယောက်ကျော်ပါဝင်တဲ့အဖွဲ့နဲ့အမေရိကန်နိုင်ငံရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကတာဝန်ရှိသူတွေဟာစင်ဂျာတောင်ကအခြေအနေတွေကိုဗုဒ္ဓဦးနေမှာအကဲဖြတ်ခဲ့တယ်လို့ပန်တဂွန်အမေရိကန်စစ်ဌာနချုပ်ရဲ့ပြောခွင့်ရရဲဘော်ချုပ်ဂျွန်ကာဗီကပြောလိုက်ပါတယ်ဒီဖွဲ့ဟာတိုက်ခိုက်ရေးတွေမှာပါဝင်ခြင်းမရှိဘဲဘီအန်ဒီရဲ့ကင်းကင်းနဲ့အဘလ်ကိုပြန်ရောက်လာပြီဖြစ်တယ်လို့ကာဗီကပြောပါတယ်နိုင်ငံတကာရဲ့လေကြောင်းကနေအကူအညီပေးနေတာတွေISIL စစ်သွေးကြွတွေကိုပစ်မှတ်ထားပြီးတော့အမေရိကန်ဘက်ကလေကြောင်းတိုက်ခိုက်နေတာတွေနဲ့တောင်ကျောတွေမှာပိတ်မိနေတဲ့ရာဇီဒီမျိုးနွယ်စုထောင်ပေါင်းများစွာကိုကယ်ဆယ်ဖို့ခွင့်ပြုထားတဲ့ကာဒစ်တိုက်ခိုက်ရေးတမားရဲ့ဂျူပန်ဂျက်တွေကိုဒီဖွဲ့ကစီးဆက်ဆုံးဖြတ်နေတာဖြစ်တယ်လို့အာရှဒေသကနေဗုဒ္ဓဦးနေမှာပြန်ရောက်လာတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကပြောလိုက်ပါတယ
် Not only there were fewer people up there but they were in relatively good condition and the people up there
အဲ့ဒီမှာလူနေနေပဲရှိုံနေမှာဟုတ်ပါဘူးသူရဲ့အခြေအနေတွေကလည်းအတော်လေးကိုကောင်းပါတယ်ပြီးတော့အဲ့ဒီတောင်ပေါ်မှာရှိတဲ့လူတွေကရေတွေအစားအစာတွေကျွန်တော်တို့ပေးတာတွေအတွက်ရော ISIL အဖွဲ့ကိုလေကြောင်းကနေတက်ခိုက်ပေးနေတဲ့ကျွန်တော်တို့ရဲ့ကျူးပန်းချက်တွေကိုပါအသိမှတ်ပြုပါတယ်ဒါကသတင်းကောင်းပ
ါဒီလိုအခြေအနေတွေကြောင့်အစောပိုင်းကကယ်ဆယ်ရေးလုပ်ဖို့စီစဉ်ထားတာတွေဟာလုပ်ဖို့နေသွားပြီလို့လည်းဝန်ကြီး Hegel ကပြောပါတယ်လေကြောင်းကနေအစားအစာတွေနဲ့ရေတွေပေးသွားတာကိုတော့ဆက်ပြီးလုပ်သွားမယ်လို့ပန်ဒဂွန်ပြောခွင့်ရပုဂ္ဂိုလ် Kirby ကပြောပါတယ်ဒီလိုအစားအစာတွေနဲ့ရေတွေလေကြောင်းကနေထောက်ပံ့ပေးနေတာတွေကိုပုံထူးနေ့က9ကြိမ်အမြောက်အဖြစ်နဲ့လုပ်ခဲ့တယ်လို့ American Pentagon စစ်ဌာနချုပ်ကပြောပါတယ်။ဒါပြင် American ဘက်က ISIL စစ်သွေးကြွအဖွဲ့တွေကိုပြစ်မှတ်ထားပြီးတော့လေကြောင်းကနေ9ကြိမ်အမြောက်တိုက်ခတ်ခဲ့တယ်လို့လည်းအင်ဂျီရောရဲ့အမျိုးသားလုံခြုံရေးလက်ထောက်အကြံပေး Ben Rhodes ကပုံထူးနေ့မှာပြောကြားလိုက်ပါတယ်။ဒါမဲ့လည်းပြဿနာကိုရေရှည်ဖြေရှင်းဖို့အတွက်ဆိုရင်တော့ဒုက္ခသည်တွေအတွက်လုံခြုံတဲ့နေရာရှိဖို့လိုအပ်နေတော့မဲ့ဖြစ်တယ်လို့သူကပြောပါတယ
် We don't believe it's sustainable to just have you know permanent airdrops to this population on the mountain some of them have been able to escape but again we want to get
ကိုအခုလိုလေကြောင်းကနေအကူအညီတွေအများအားပေးသွားရုံနဲ့တော့အခြေအနေတွေကိုရေရှည်ထိန်းထားနိုင်မယ်လို့ကျွန်တော်မယုံကြည်ပါဘူးအဲ့ဒီအထက်ကတချို့တွေကထွက်ပြေးနိုင်ခဲ့တယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့အဲ့ဒီလူတွေကိုဘေးကင်းလုံခြုံတဲ့နေရာကိုရွှေ့ပေးသွားကြပါတယ်အဲ့ဒီလိုလုပ်ဖို့အတွက်နီလန်းတွေလည်းအမျိုးမျိုးရှိပါတယ်ကျွန်တော်တို့ဘက်ကလည်းအဲ့ဒီဒေသမှာရှိနေတဲ့ကာဒစ်တပ်တွေနိုင်ငံတကာတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်
။ဒါမဲ့လည်းအမေရိကန်တပ်တွေကတော့အီရတ်နိုင်ငံမှာတိုက်ခိုက်ရေးတာဝန်တွေကိုပြန်ပြီးတော့ပါလာဖို့မရှိဘူးလို့သူကအခိုင်အမာပြောကြားသွားပါတယ်။ဒေသတွင်းမှာကယ်ဆယ်ရေးလုပ်ဖို့အစီအစဉ်ကထင်ထားသလောက်မလွယ်ပဲရှုပ်ထွေးမှုရှိလိမ့်မယ်လို့ RAND Corporation ကနိုင်ငံတကာမူဝါဒဆိုင်ရာအကဲခတ်ဖြစ်အငြင်းစားရေးတဲ့ထောက်လှမ်းရေးအရာရှိ Ben Cornable ကလည်းပြောပါတယ်။
There's no point in acting before really thinking through what the consequences are and what the costs would be. Picking people up and moving them in perhaps into
ကျလာမယ်အကျိုးဆက်တွေနဲ့ကုန်ကျစရိတ်တွေကိုအရင်မစဉ်းစားဘဲလုပ်သွားမယ်ဆိုတာကတော့ဘာမှအကျိုးရှိမှာမဟုတ်ပဲအချီးနှီးဖြစ်သွားမှာပါလူတွေကိုတက်ပြီးလုံခြုံတဲ့ cottage data မှာထားဖို့ကသဘာဝကျပြီး baking လုံခြုံမှုလည်းရှိပါတယ်ဒါပေမဲ့ cottage data မှာတော့အချီးနှီးအပြောင်းလဲတွေတော်တော်များများဖြစ်လာမှာဖြစ်ပြီး razor တွေအတွက်လည်းအိုးမဲ့အိမ်မဲ့ထွက်ပြေးတာတွေလည်းအကြီးအကျယ်ဖြစ်လာမှာပါအဲ့ဒီကနေနိုင်ငံရေးအရာအကျိုးဆက်တွေရှိလာမှာဖြစ်ပါတယ
်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS Islamic စစ်သွေးကြွတွေကသူတို့ဘာသာသူတို့ကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတွေကိုချဲ့ထွင်နေတာနဲ့အမျှပြီးခဲ့တဲ့ဇွန်လကစတင်ပြီးတော့ဆွန်နီစစ်သွေးကြွတွေတိုက်ခိုက်တာကြောင့်အီရန်နိုင်ငံမှာရှိတဲ့လူနည်းစုခရစ်ယာန်ထောင်ပေါင်းများစွာနဲ့ရာဇီဒီမျိုးနွယ်စုတွေဟာအိုးမဲ့အိမ်မဲ့ဖြစ်ကုန်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်အခုတော့အီဘိုလာကူးစက်ရောဂါနဲ့ဆက်စပ်တဲ့သတင်းလွှာကိုပြောပြခြင်းပါတယ်အီဘိုလာရောဂါဖြစ်ပွားနေတဲ့အာဖရိကတိုက်အနောက်ပိုင်းကိုလေကြောင်းနဲ့ခီးသွွာလာမှုပေါ်တားမြစ်ပိတ်ပင်တဲ့ကိစ္စတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကမထောက်ခံဘူးလို့ပြောဆိုလိုက်ပါတယ်လူတွေကိုတည်စေနေလောက်တဲ့အီဘိုလာရောဂါကူးစက်ပြန့်ပွားနိုင်မှုဟာလေးမြန်အတွင်းမှာဖြစ်နိုင်ချေအလွန်မတန်းကိုနေပါတဲ့အကြောင်း ကုလသမဂ္ဂရဲ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်တာဖြစ်ပါတယ်ဂျနီဗာမြို့မှာရှိတဲ့ WHO ရုံးချုပ်ကနေလီဇာဆက်ရှလင်းသတင်းပေးပို့ထားတာကိုတင်ပြပေးပါမယ်ခင်ဗျာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအန္တရာယ်ကနေကာကွယ်တဲ့အနေနဲ့ကင်ညာနိုင်ငံကိုသွားတဲ့လေကြောင်းခီးစဉ်တွေကိုဩဂုတ်လ20ရက်နေ့ကစတင်ရပ်ဆိုင်မယ်လို့ကိုရီးယားလေကြောင်းလိုင်းကကြာသပတေးနေ့မှာကြေညာခဲ့ပါတယ်ဒီလိုရောဂါကူးစက်ပြန့်ပွားမှုမဖြစ်အောင်လေကြောင်းခီးစဉ်တွေရပ်ဆိုင်ခဲ့တဲ့ပထမအဦးဆုံးလေကြောင်းလိုင်းကတော့ဒူဘိုင်းမှာအခြေစိုက်တဲ့ Emirates လေကြောင်းလိုင်းဖြစ်ပါတယ်သူ့လေကြောင်းလိုင်းရဲ့ဂီနီနိုင်ငံကိုသွားတဲ့ခီးစဉ်တွေကိုဩဂုတ်လ2ရက်နေ့ကစတင်ပြီးတော့ဖျက်သိမ်းခဲ့တာပါခရီးသွားလာမှုတွေနဲ့ကုန်သွယ်မှုတွေပေါ်တားမြစ်တဲ့လုပ်ရက်တွေကို WHO အဖွဲ့ကြီးကမထောက်ခံပါဘူး။နောက်ဆုံးအီဘိုလာရောဂါဖြစ်ပွားနေတဲ့တိုင်းပြည်တွေကနေလာတဲ့လေကြောင်းခရီးစဉ်တွေကနေရောဂါကူးစက်မှုဖြစ်နိုင်ခြေဟာအလွန်မတန်းကိုနှေးပါပါတယ်လို့ WHO ကပြောဆိုပါတယ်။အီဘိုလာရောဂါဟာတုတ်ကွေးတို့ TB အဆုတ်ရောဂါတို့လိုဂျာဂန်လေတုကတဆင့်ကူးစက်တဲ့ရောဂါမျိုးမဟုတ်ဘူးလို့ WHO ရဲ့သတိပေးလှုံ့ဆော်မှုနဲ့တုံ့ပြန်ကာကွယ်ရေးဆိုင်ရာအကြီးအကဲSVLI နဲ့တောကပြောဆိုပါရယ်အီဘိုလာရောဂါဟာရောဂါဝေဒနာရှင်ရဲ့ခန္ဓာကိုယ်ကနေထွက်တဲ့အရေးတို့သွေးချွေးအံပတ်မစင်စတာတွေကနေဓာတ်ရိုက်ထိတွေ့မှုဖြစ်မှသာကူးစက်တာဖြစ်တယ်လို့သူမကပြောပါရယ
် On the small chance that someone is sick on a plane the likelihood of other passengers and crew contact
ဇုံတယောက်ဟာတခြားခီးတဲ့တွေလေယာဉ်အမှုရမ်းတွေရဲ့ကိုယ်ခန္ဓာနဲ့ထိတွေ့မိပြီးလေယာဉ်ပြန်ပေါ်မှာနေထိုင်မကောင်းဖြစ်ဖို့ဆိုတာကအလွန်ကိုနှေးပါပါတယ်။အီဘိုလာရောဂါပိုးကူးစက်ခံရသူနောက်ပြီးသူကတခြားတယောက်စီကိုကူးစက်နိုင်တဲ့အနေအထားမျိုးရှိနေသူတယောက်ဟာကိုယ်ပူချိန်တက်နေမယ်၊အော့အန်နေမယ်၊ဝင်းသွားနေမယ်စတဲ့လက္ခဏာတွေတွေ့ရပါလိမ့်မယ်။အဲ့ဒီလိုလက္ခဏာတွေမတွေ့ရသူတူဦးတယောက်ထံကနေရောဂါမကူးစက်နိုင်ပါဘူး
။ပုံမှန်အားဖြင့်အီဘိုလာရောဂါဝေဒနာခံစားနေရသူဟာတော်တော်ကိုအနေရထိုင်ရခက်နေတတ်လိရှိပြီးတော့ခီးသွားနိုင်တဲ့အခြေအနေမျိုးမရှိပါဘူး။ဒါကြောင့် WHO အနေနဲ့ယောဂါဖြစ်ပွားနေတဲ့ဒေသကတိုင်းပြည်တွေကိုခီးသွားဖို့တားမြစ်တာကိုမထောက်ခံပါဘူး။အနောက်အာဖရိကတိုက်ဟာအီဘိုလာယောဂါကူးစက်ပြန့်ပွားမှုဆိုးဆိုးရွားရွားကြုံတွေ့နေရတဲ့နိုင်ငံဖြစ်ပါတယ်။လူပေါင်း1800ကျော်ယောဂါကူးစက်မှုခံနေရပြီး1000ကျော်လောက်သေဆုံးသွားခဲ့ပါပြီ။အထူးသဖြင့်ဂီနီ၊ဆီယာလီယွန်းနဲ့လိုင်ဘီးရီးယားနိုင်ငံတို့ဖြစ်ပြီးနိုင်ဂျီးရီးယားနိုင်ငံမှာတော့ဒီယောဂါကြောင့်သေဆုံးသူ2ယောက်ရှိသွားပါပြီ။တယောက်ကတော့လိုင်ဘေးရီးယားနိုင်ငံမွန်ရိုဘီယာကနေလာဂို့စ်မြို့ကိုလေကြောင်းကနေလာခဲ့သူဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလူဟာ WHO အဖွဲ့ကြီးကနေအီဘိုလာကိုနိုင်ငံတကာကျန်းမာရေးအရေးပေါ်သတိပေးတားမြစ်ထားတဲ့ယောဂါအဖြစ်မကြေညာသေးခင်လေယာဉ်ပေါ်ကိုတက်ရောက်ခွင့်ပြုခဲ့တာဖြစ်ပါတယ်။အီဘိုလာယောဂါကူးစက်မှုဖြစ်ပွားနေတဲ့တိုင်းပြည်တွေကိုသွားရောက်မဲ့ဒါမှမဟုတ်ရင်အဲ့ဒီတိုင်းပြည်တွေကနေထွက်ခွာလာမဲ့ခီးတွေတွေကိုလေယာဉ်ပေါ်မတက်ခင်စစ်ဆေးမှုပြုလုပ်ဖို့ WHO ကနှိုးဆော်ထားပါတယ
် They need to be able and prepare to detect investigate as they would do generally speaking
သူတို့နေနဲ့ရှာဖွေဖော်ထုတ်ဖို့စုံစမ်းစစ်ဆေးဖို့အစဉ်သင့်ပြင်ထားရပါလိမ့်မယ်အကျဉ်းအဖြစ်ဖြစ်နိုင်ခြေရှိတဲ့ယောဂါတွေနဲ့ပတ်သက်လို့တစ်နှစ်ပတ်လုံးဆွေးနွေးပြောဆိုနေကြရပါလိမ့်မယ်နိုင်ငံတကာလိုက်နာကျင့်သုံးရမယ့်ကျန်းမာရေးစည်းကမ်းအရနိုင်ငံတိုင်းနိုင်ငံတိုင်းဟာစိုးရင်ရတဲ့စိုးရင်ရလောက်တဲ့အခြေအနေမှန်မြတ်ကိုရှာဖွေဖော်ထုတ်နိုင်စွမ်းရှိကြရမှာဖြစ်ပြီးတွေ့ရင်ဖြစ်နေတဲ့သူကိုချက်ချင်းလုံလောက်တဲ့ကုသမှုမျိုးပေးနိုင်ရပါလိမ့်မယ်
။တစုံတယောက်ဟာအီဘိုလာကူးစက်ခံထားရပြီဆိုတာသိကြရင်အဲ့ဒီသူကိုတီးကြခွဲထားရပါလိမ့်မယ်လို့သူမကပြောပါရယ်။အမှန်တကယ်အီဘိုလာရောဂါအန္တရာယ်ဖြစ်နိုင်မှုအခြေအနေကဒီလောက်မပြောပါလောက်ပဲထင်မြင်သဘောပေါက်နေကြတာတွေဟာအကြီးအကျယ်ကွဲလွဲမှုတွေရှိနေတယ်လို့ WHO အဖွဲ့ကပြောပါတယ်။နိုင်ငံတွေအနေနဲ့ခီးသွွာလာမှုတွေကိုမကန့်သတ်ခင်မှာတည်တည်ချာချာချိန်ဆနိုင်ဖို့အရေးကြီးပါတယ်။ဒီလိုတားမြစ်ပိတ်ပင်မှုကြောင့်သက်ဆိုင်ရာတိုင်းပြည်တွေမှာမလိုလားအပ်တဲ့စီးပွားရေးနဲ့ကုန်သွယ်ရေးရာစိုးကျိုးတက်ရောက်မှုတွေဖြစ်စေနိုင်တယ်လို့ WHO ကပြောဆိုပါတယ်ခင်ဗျာ။
view american အတန်ကနေတောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါရခင်ဗျာအခုတော့ data တွင်သတင်းတစ်ပုဒ်ကိုဆက်ပါမယ်စီးရီးယားနဲ့အီရတ်နိုင်ငံတွေမှာဂျီဟတ်လက်နက်ကိုင်သဘုံတွေရဲ့တိုက်ခိုက်မှုတွေကပြင်းထန်နေတဲ့အချိန်မှာပဲကမ္ဘာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံကသဘောထားတင်မာတဲ့အစ္စလမ်ဘာသာဝင်တွေကလည်းအလားတူလှုပ်ရှားခြင်းနဲ့လက္ခဏာတွေတွေ့လာနေရပါတယ်အင်ဒိုနီးရှားအစိုးရကတော့အကြမ်းဖက်ချိန်းချောက်မှုအသွင်ဆောင်လာနိုင်တာတွေကိုတဖြည်းဖြည်းစတင်နှိမ်နင်းဖို့လှုပ်ဆောင်နေတယ်လို့ဂျကာတာကနေသတင်းတောက်ဖြစ်တဲ့ Kate Lamb သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
Islamic State အစွန်းရောက်ဖွဲ့ကိုသစ္စာခံမှာဖြစ်ကြောင်းဂျကာတာမြို့လမ်းမတွေပေါ်မှာရောဂျာဗာတခွင်ကနေရာတချို့မှာပါအင်ဒိုနီးရှားကအစ္စလာမ်အစွန်းရောက်ဖွဲ့လေးတွေကပျောင်ပျောင်တင်းတင်းကျင်ညာနေကြတယ်လို့လူမှုကွန်ရက်တွေမှာဝင်ရင်းနေသူကလည်းထောင်ထောင်ချီနေပါတယ်လုံခြုံရေးအတင်းကျပ်ဆုံးချထားတဲ့ထောင်ထဲမှာရောက်နေတဲ့သဘောထားတင်းမာတဲ့တရားဟောဆရာအဘူဘေကာဘာစရီယာကလည်းအစ္စလာမ်အစုံးမနဲ့နိုင်ငံတစ်ကိုထူထောင်မယ်လို့သစ္စာဆိုကြုံးဝလိုက်ပြီးအဲ့ဒီပုံတွေကိုပါအွန်လိုင်းမှာဖြန့်ဝေခဲ့တာပါဒီလအစောပိုင်းမှာပဲဒီဖွဲ့ရင်းနဲ့သူတို့ရဲ့ဟောပြောချက်တွေပါမပြန့်နှံ့စေဖို့အတွက်အင်ဒိုနီးရှားအစိုးရကပိတ်ပင်လိုက်ပြီးနှိမ်နှင်းဖို့အတွက်ချက်ချင်းစတင်ခဲ့ပါတယ်အရင်က ISIS လို့လူသိများတဲ့ဒီသဘောထားတင်မာတဲ့အဖွဲ့ဟာအင်ဒိုနီးရှားနိုင်ငံရဲ့အဖွဲ့ဆုံးရှင်တွဲနေထိုင်ရေးအတွက်အချက်၅ချက်ပေါ်အခြေခံထားတဲ့ပန်ချာစီလာသဘောထားနဲ့မကန့်ညီဘူးလို့ပြောကြားလိုက်တယ်လို့ဒီဖွဲ့နဲ့ပတ်သက်တဲ့အကြောင်းအရာတွေကို website တွင်မှာဖော်ပြခွင့်ပိတ်ပင်လိုက်ပါတယ်။ Syria မှာပါဝင်တိုက်ခိုက်ပြီးအင်ဒိုနီးရှားကိုပြန်လာတဲ့တိုက်ခိုက်ရေးသမားတွေဟာ Jihad တပည့်လက်သားဟောင်းတွေဖြစ်ပြီးသူတို့ရဲ့ချင်းချောက်မှုကိုထိန်းချုပ်ဖို့အတွက်အင်ဒိုနီးရှားအကြမ်းဖက်တိုက်ဖျက်ရေးအဖွဲ့ကကြိုးပမ်းနေပါတယ်လို့ဗိုလ်တပ်ဖွဲ့ကကျင်းပတဲ့ဆွေးနွေးပွဲမှာအကြမ်းဖက်တိုက်ဖျက်ရေးအဖွဲ့က Sri Yunanto ကပြောပါတယ်
။ We have to be prepared.When the issue of ISIS in the Middle East
ရှေ့လပိုင်းမှာ ISIS ပြဿနာပြီးသွားလို့သူတို့အင်ဒိုနီးရှားကိုပြန်လာမှအတွက်ကြိုးပင်ထားရမှာပါ။အရင်တုန်းကလည်းအာဖဂန်မှာသွားတိုက်ခဲ့တဲ့လူတွေမိုရိုတိုက်ခိုက်ရေးသမားတွေပြဿနာနဲ့ကြုံခဲ့ပြီးပါပြီ။အခုလည်း ISIS လက်ဟောင်းတွေနဲ့အဲ့ဒီတုန်းကလိုပဲဒီမှာရောအီရန်မှာပါပြဿနာပြန်မဖြစ်စေချင်ပါဘူး
။2002ခုနှစ်ဘာလီဘုံဖောက်ခွဲမှုလို့အင်ဒိုနီးရှားမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကြီးမျိုးမှာအဓိကကြိုးကင်သူတွေဟာ1980နှောင်းပိုင်း90အစောပိုင်းကာလအာဖဂန်နဲ့ MILF လို့ခေါ်တဲ့ဖိလစ်ပိုင်ကမိုရိုအစ္စလာမစ်အဖွဲ့ကနေလေ့ကျင့်ပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့10နှစ်အတွင်းမှာပဲဒီသဘောထားတင်ပါတဲ့ဂျမားအစ္စလာမီယာလို့အစ္စလာမ်အစိုးရအဖွဲ့တွေကိုအင်ဒိုနီးရှားအစိုးရကအောင်အောင်မြင်မြင်နှိမ်နှင်းနိုင်ခဲ့ပြီးအကြီးတန်းခေါင်းဆောင်အများစုကိုတပ်ဖြတ်တာတွေဖမ်းဆီးတာတွေကိုလုပ်နိုင်ခဲ့တာပါ။အင်ဒိုနီးရှားဂျီဟတ်တွေအတွက်လက်ရှိ Syria တိုက်ပွဲတွေဟာလေ့ကျင့်ခွင့်တွေဖြစ်နေပြီးလက်နက်နဲ့ဘုံးလုံးကျွမ်းကျင်သူတွေဖြစ်လာနိုင်တယ်လို့ငွေကြေးတောင့်တင်းတဲ့အကြမ်းဖက်ဖွဲ့တွေနဲ့လည်းအဆက်အသွယ်ဖြစ်လာနိုင်တာပါ IIPB နိုင်ငံတကာငြိမ်းချမ်းမှုတည်ဆောက်ရေးအဖွဲ့အမှုဆောင်ညွှန်မှု Topic Andre ကတော့အင်ဒိုနီးရှားရဲ့လက်ရှိအကြမ်းဖက်မှုပုံစံဟာဂျီဟတ်တွေရဲ့အဖွဲ့ခွဲဒါမှမဟုတ်သူတို့လုပ်ရတဲ့အတိုင်းကိုယ်သဘောနဲ့ကိုယ်လိုက်လုပ်သူတွေရှိလာနိုင်တာမို့ဒါဟာကြီးမားတဲ့ချင်းချောက်မှုတစ်ခုလို့ပြောပါလေ
MostlyThe Indonesian jihadists are driven by the individual motivation, not necessarily by groups or leaders.
Indonesia ကဂျီဟတ်အများစုကတတိပုဂ္ဂလလှုပ်ရှားကြသူတွေပါ။သူတို့အတွက်အဖွဲ့လိုအဖွဲ့ခေါင်းဆောင်လို့စီကညွှန်ချက်ချက်တွေလည်းစောင့်နေစရာမလိုပါဘူး။ Internet တို့ Facebook တို့ Twitter တို့ကနေချက်တွေကိုရတယ်ဆိုရင်ပဲကိုယ်သဘောနဲ့ကိုယ်ဆုံးဖြတ်နိုင်ကြတာမို့ဒီလိုလူတွေအတွက်ငွေပဲအဓိကလိုပါတယ
်။ Indonesia နိုင်ငံသား30လောက်အစ္စရေးအဖွဲ့တွေကိုဝင်ခဲ့တယ်လို့အစိုးရကယုံကြည်ပေမဲ့အကဲခတ်တွေကတော့200လောက်ရှိမယ်လို့ခန့်မှန်းကြပါတယ်။ဝင်ကြီးဌာနတွေနဲ့ဌာနဆိုင်ရာတွေကြားပူးပေါင်းဆောင်ရွက်မှုမရှိတာနဲ့နေဆက်ဒေသအဝင်းထွက်စစ်ဆင်မှုကောင်းကောင်းမလုပ်နိုင်တာတွေကြောင့်တချို့ဟာတူရကီနိုင်ငံကိုသွားဖို့အတွက်လက်မှတ်တွေဝယ်နိုင်ပြီးဘယ်သူမှမသိအောင်လဲစီးရီးယားအရောက်နေဆက်ကျော်ဖြတ်ပြီးသွားနိုင်ကြတာပါ။စီးရီးယားမှာအင်ဒိုနီးရှားကလာတဲ့တိုက်ခိုက်ရေးသမားအရေးအတွက်နည်းပေမဲ့အဲ့ဒီလူတွေပြန်လာတဲ့အခါမှာလုံခြုံရေးအတွက်ရေရှည်ချင်းချောက်မှုတော့ဖြစ်လာနိုင်တယ်လို့ဂျကာတာအခြေစိုက် Concord အကြံဖက်တိုက်ဖြတ်ရေးဆိုင်ရာလေ့လာအကြံပေးရေးအဖွဲ့က Dot Elliot ကပြောပါတယ
်။ I don't think there's an immediate threat of jihadists returning and immediately using any skills they had to launch a terrorist attack.
ဒီဂျီဟတ်တွေအခုပြန်လာပြီးအကြံဖက်တိုက်ခိုက်မှုတွေနဲ့သူတို့ရဲ့လက်စွမ်းကိုပြတာမျိုးချက်ချင်းလို့လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူး။ဒါပေမဲ့သူတို့မှာဒီကိစ္စကြွန့်ကျင်မှုတွေရှိနေတာနဲ့လူငယ်ဂျီဟတ်လေးတွေနဲ့တခြားအုပ်စုတွေကိုသူတို့ရဲ့ပညာဖြန့်ဖြူးပေးမဲ့အန်ဒရယ်ကတော့ရှိနေပါတယ
်။အစ္စလာမ်အစွမ်းရောက်ဖွဲ့ကိုဆက်ပြီးထောက်ခံပံ့ပိုးပေးတဲ့သူတွေကိုနိုင်ငံသားဖြစ်ကနေရုပ်သိမ်းမယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကချိန်ချောက်ခဲ့တယ်လို့အရှေ့လေပိုင်းဒေသကိုသွားတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလည်းနောက်မှစောင့်